မြန်မာနိုင်ငံမြန်မာနိုင်ငံတဝန်းဒေသအများပြားမှာလေးရကြဆင်နွှဲလာကြတဲ့မဟာဒဇံပွဲတော်ကတော့ဒီကနေ့ပြီးဆုံးသွားပါပြီ။လူပေါင်းများစွာပါဝင်ဆင်နွှဲတဲ့မဟာဒဇံပွဲတော်ဖြစ်တာနဲ့အညီထိခိုက်ဒဏ်ရာရသေဆုံးတဲ့ဖြစ်ရည်လည်းရှိပါသေးတယ်။မဟာဒဇံအကြိုနေ့ကနေအကြံနေ့အထိရန်ကုန်ပြည်သူစေုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက်955ဦးရှိပြီးသေဆုံးရောက်ရှိသူ5ဦးရှိတယ်လို့ရန်ကုန်ပြည်သူစေုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နေ့စီးရင်ကတော့မတွေ့ရသေးပါဘူး။မန္တလေးတိုင်းမှာတော့တကြံအကျူနည်းကနေအကြံနည်းအထိသုံးရတာကာလတွင်လူ23ဦးသေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကကိုးကားပြီးပြည်တွင်းသတင်းတချို့မှဖော်ပြပါရယ်။တနင်္လာနေ့မနေ့ပိုင်းကချင်းတွင်းတကြံပွဲတော်ကိုသွားတဲ့လူ35ဦးပါဆက်လက်နေမြုပ်တာကြောင့်သေဆုံးသူရှိပေမယ့်အရေအတွက်အတိအကျကိုတော့မသိရသေးဘူးလို့ပြည်တွင်းသတင်းတွေမှဖော်ပြကြပါရယ်။အကြံနည်းတုန်းကလည်းနတ်မောက်မြို့မှာရင်းချောင်းနဲ့တကြံရင်ကစားပြီးပြန်လာတဲ့ကားတစ်စီးတိမ်ပေါက်ပြီးတော့ဆက်ရှောက်တဲ့မင်းဒဏ်ရာရသွားတယ်လို့သတင်းတွေမှဖော်ပြပါရယ်။ရန်ကုန်မြို့အင်းရကံပေါ်မှာလှဆင်ထားတဲ့ပဋိပတိတွေကိုလူတချို့ကတကြံအတက်နေမှာဖြစ်ယူသွားကြပြီးတဲ့နောက်ဒီကနေ့အတက်နေမှာတော့ထီအစ်စ်တွေပြန်ဆင်ထားပါတယ်။ရန်ကုန်မြို့အပါအဝင်နိုင်ငံတော်ကမြို့ကြီးတွေမှာလမ်းလျှောက်တကြံအဖြစ်နေရာတချို့ကိုတတ်မှတ်ပြီးဆင်နွှဲကြတာဒီနေ့မှာပိုများလာတယ်လို့လည်းမကျော်အင်းလေးကံမှာလည်းရေပေါ်တကြံပွဲတော်ကိုပထမဆုံးအချိန်ဖြစ်ဆင်နွှဲကြပါတယ်။ရန်ကုန်မြို့တွေမှာကားနဲ့လှည့်လည်ပြီးတန်ကြထူးဖြော်ပြီးတဲ့အဖွဲ့တွေကဒေါင်းတို့မျိုးစစ်ကျောင်းသားလူငယ်တန်ကြအဖွဲ့ဝင်၄ဦးကိုရန်ကုန်တိုင်းစစ်ဌာနချုပ်ကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့မရန်ကုန်ရဲစခန်းမှာတရားစွဲထားပါတယ်